မင်းကင်းမြို့နယ်တောင်ဖြူရွာမှာလွန်ခဲ့တဲ့ဇူလိုင်လ28ရက်နေ့ကမင်းကင်း PDF အဖွဲ့ဝင်50ကျော်ကိုပြူစောတိအဖွဲ့ဝင်လို့ဆိုသူတွေကဝိုင်းဖမ်းပြီးတော့စစ်တပ်လက်ထက်လွှဲပစ်ခဲ့တာပါ။အဲ့ဒီရွာမှာပြူစောတိအဖွဲ့ဝင်နေလို့ဆိုသူတွေစီရေးလေ့ကျင့်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကသတင်းရလို့ဆိုပြီးတွားထောက်လာတဲ့အချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အဖမ်းခံလိုက်ကြရတာလို့မင်းကင်း PDF အဖွဲ့ကောင်းဆောင်သူက VOA ကိုပြောဆိုထားပါတယ်။တောင်ဖြူရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကြံဖက်တောင်ကျန်သူအလောင်း၃လောင်းအရှင်53ဦးကိုတူမီတနအလဲ50နဲ့အတူအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။အဖမ်းခံရတဲ့မင်းကင်း PDF တပ်ဖွဲ့ဝင်တွေထက်ကအယောက်30ကျော်ကိုစကိုင်းတိုင်းကလေးမြို့မှာရှိတဲ့မော်လိုက်ကလေးအချင်းထောင်ကိုပို့ဆောင်ထားပြီးတော့ကျန်တဲ့သူတွေစစ်ဆေးရုံမှာစေကူတမှုခံယူနေတဲ့အကြောင်းသတင်းရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။အဖမ်းခံရတဲ့သားဖြစ်သူကိုထောင်ဝင်စွာတွေ့ချင်ပေမဲ့မိသားစုဝင်တွေကိုယ်တိုင်ကထွက်ပြေးပုန်းရှောင်နေရတာကြောင့်သွားမတွေ့ရဲပဲနဲ့အဝေးကနေစိတ်ပူနေရတယ်လို့အဖမ်းခံထားသူရဲ့မိသားစုဝင်တူက VOA ကိုပြောပါတယ
်။မော်လိုက်ကိုပို့လိုက်တယ်လို့တော့ကြားလာချင်းကျွန်မသားများအရင်ဆုံးကိုပို့တယ်တဲ့ကျွန်မသားတို့များလည်းကျွန်မတို့ကလည်းဒဏ်ရာတွေပါတယ်ကိုလည်းကိုယ်လည်းမမြောက်ချင်းသူတို့ကမတရားနှိပ်စက်ပြီးတော့မှပို့တာဆိုတော့ဒဏ်ရာတွေကိုလက်ကျိုးတဲ့လူနဲ့အဲ့လိုတော့တရင်နေရတယ်ရှင်ဒါပဲလေကိုယ်တိုင်ကတော့ဘယ်သူမှတွေ့လို့မရဘူးရှင်တွေ့ခြင်းနဲ့ရှင်ကျွန်မသားလေးကိုလည်းစိုးရင်နဲ့ပတ်ဆံလေးတွေပါလေးတွေလည်းပို့ခြင်းနဲ့ထမ်းမှန်တာလည်းတွေ့ခြင်းနဲ့ရှင်အဲ့ဒါကိုမှကျွန်မတို့ကလားမတွေ့ရဲလို့ပဲအခုမတွေ့ရတာရှင်ကျွန်မတို့အထွက်ကြီးတိတ်ဆောင်နေရတာရှင်တော့လည်းမှပဲနေရတာရှင
်အဖမ်းခံရသူနောက်သူရဲ့မိသားစုဝင်ကလည်းထောင်ဝင်စာတွေ့တွေ့ရင်နဲ့အဖမ်းခံရမှာကိုစိုးရင်နဲ့လို့ပြောပါတယ်
လည်းလောလောဆယ်တော့တွေ့လို့မရသေးတဲ့အတွက်ဘယ်သူမှလည်းသွားပြရတာမျိုးလည်းမရှိသေးဘူးကြ။တွေ့လို့ရှိလို့ရှိရင်ပေါ့မိသားစုတွေကဆွဲစီမာမျိုးတွေပေါ့လေ။ဒီအခွဲကိုဒီဟာဒါမျိုးတွေလုပ်ရင်ပေါ့ဒီမိသားစုတွေကအကျိုးဆက်ခံစားရတဲ့အဆို message မျိုးတွေပေါ့ဒီမိသားစုတွေကမှဒီသူတွေကိုအလိုမျိုးတွေအတိရောက်သွားမှအဲ့လိုတွေဆိုရင်လည်း
စစ်ကြောရေးမှာဒဏ်ရာရရှိသူနဲ့ COVID positive ဖြစ်တဲ့သူတွေကိုစစ်ဆေးရုံမှာဆေးကုသပေးနေတဲ့အကြောင်းကြားသိရတယ်လို့လည်းဆက်ပြောပါတယ်။
ကျားတဲ့တင်းလေးရတော့အခုကပိုဆက်တက်ကလည်း9ရောက်တွေ့ရပေါ့နောက်ပြီးတော့ကျတော့အခုပြောတဲ့ကျိုးတုတ်တဲ့တန်ရာတွေကလက်တွေပါတွေပုံလုံးမှုစိတ်ကွနေရတာလည်း9ရောက်အဖွဲရှိတယ်ပေါ့ကျန်းမာရေးကောင်းတဲ့လူတွေကတော့အခုပြောတဲ့မော်လိုက်ကလေးအချုပ်ထောင်ထဲကိုရောက်သွားပြီအဲ့လိုတွေတင်းနေရတာပေါ့
စစ်တပ်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဖမ်းခံထားသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာမှမပြောဘဲသူတို့ကိုဥပဒေအရအရေးယူသွားမယ်လို့ပဲပြောပါတယ်
လက်ရှိအခြေအနေကတော့ကျွန်တော်တို့ဒါဖြစ်စင်းနေတယ်ရှိပါတယ်ဗျာဖြစ်စင်းနေတယ်ရှိတယ်ကျွန်တော်တို့ဟွာပဲဥရင်းနဲ့အညီပဲဆောင်ရွက်သွားပါမယ
်တောင်ဖြူရွာဖြစ်စင်မှာစစ်ကောင်စီဘက်ကအလောင်း၃လုံးနဲ့53ဦးအရှင်ဖမ်းမိခဲ့ကြောင်းထုတ်ပြန်ပေမဲ့အမှန်တကယ်အဖမ်းခံရသူက58ဦးဖြစ်တယ်လို့ PDF ဘက်ကပြောပါတယ်ဖမ်းဆီးခံရသူတွေဟာအသက်18နှစ်ကနေ50အရွယ်ထိဖြစ်ပြီးလူငယ်တက္ကသိုလ်ကျောင်းသားတွေအများစုပါဝင်ပါတယ်လက်ရှိမှာ48ဦးသာအသက်ရှင်လျက်ရှိပြီးတော့ PDF ကောင်းဆောင်လို့ယူဆရသူ9ဦးအသက်ခံရတဲ့အကြောင်းမိသားစုဝင်တွေပြောဆိုထားပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။